SBS.
This is SBS Radio.
တမချီဥတောင်ညခင်ဗျာကျွန်တော်တို့ဒီနိုင်ငံခြားမီဒီယာတွေမှာရခိုင်ပြည်ကဒီဘင်္ဂါလီထွက်ပြေးတင်းရှောင်နေတာကိုပဲပြသပြီးရခိုင်လူမျိုး4000လောက်ထွက်ပြေးတင်းရှောင်တာတွေကိုတော့လုံးဝမဖော်ပြနဲ့ပတ်သက်ပြီးတမချီအနေနဲ့ဘလို့ထင်မြင်ပြီးဒီလိုတစ်ဖက်သက်သတင်းပေးမှုကိုမြန်မာအစိုးရအနေနဲ့ဘလို့တုံ့ပြန်မှုလှုပ်ဆောင်နေပါလဲ
။အဲမင်္ဂလာပါဥမောင်ဗျာ။အခုလို့အကြမ်းဖက်မှုတွေစတင်ဖြစ်ပေါ်နေချိန်ကစပြီးတော့ကျွန်တော်မြန်မာနိုင်ငံတော်အစိုးရအနေနဲ့မြေပြင်သတင်းတွေကိုအချိန်နဲ့တပြေးညီတုံ့ပြန်နေပြီမဲ့တစ်ဖက်အတိုက်အဝန်းနဲ့ဆက်ဆက်မိတဲ့မီဒီယာတွေကအစိုးရရေးတပ်ဖွဲ့တွေတိုက်ခတ်ခံနေရတာအသက်ဆုံးရှုံးနေတာဖြစ်ပေါ်ခဲ့တာတွေကိုရခိုင်ပြည်သူပြည်သားတွေမွေးရမြေကနေပြီးတော့ထွက်ခွာစွန့်ခွာထွက်ပြေးနေရတာတွေကိုမဖော်ပြဘဲတစ်ဖက်သက်အတိုက်အဝန်းတစ်ခုတည်းကိုပဲအလေးပေးပြီးတော့သတင်းထုတ်ပြန်တာတွေသတင်းအပြည့်စုံတွေကိုမဖော်ပြဘဲနားလေလွဲစီမဲ့သတင်းတွေကိုဖြတ်နေတာကိုစိတ်မကောင်းဖွယ်ရတွေ့မြင်ရပါတယ်ကျွန်တော်အနေနဲ့ကတော့မီဒီယာဆိုတာဘယ်မလိုက်ပဲမြေပြင်သတင်းအမှန်အခြေအနေမှန်တွေကိုသာဖော်ပြသင့်တယ်လို့ယူဆရပါတယ်ဥပမာအနေနဲ့ပြောရမယ်ဆိုရင်မောင်တော်မြို့နယ်မှာ2019ခုနှစ်ဩဂတ်လ25ရက်နေ့ကဖြစ်ပွားခဲ့တဲ့အစွန်းရောက်အကြမ်းဖက်အဖွဲ့တွေရဲ့အကြမ်းဖက်မှုကြောင့်လုံခြုံရေးဆောင်ရွက်နေတဲ့နေမြေရေကင်းစခန်းပေါင်း30နဲ့တောင်ပစာကြီးရွာမှာရှိတဲ့နေမြေခံတိုက်ရင်ဌာနချုပ်တို့အလစ်အချိန်နဲ့တပြေးညီတစ်ချိန်တည်းတိုက်ခိုက်ခဲ့တာတွေကိုတွေ့ရဲတပ်ဖွဲ့ဝင်10ဦးတပ်မတော်သား2ဦးလူဝင်မှုကြီးကြပ်ရေးဝန်ထမ်း2ဦးတို့ကြာဆုံးခဲ့ပြီးတော့အပြစ်မဲ့တဲ့ပြည်သူပြည်သားအများအပြားဒဏ်ရာအပြင်းထန်ရရှိခဲ့တာတွေကိုတွေ့ရခဲ့ပြီးမြဲတကယ်ရှိခဲ့ပြီးမြဲနိုင်ငံတကာမီဒီယာအများစုကဒါတွေကိုထည့်သွင်းဖော်ပြခြင်းမပြုပေးတာကိုသတိထားမိနေတယ်လို့ထင်ပါတယ်ဒါတွေကိုဒီနေ့အခုထိဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေမှာဒေသခံအပြစ်မဲ့ပြည်သူတွေတိုင်းဒေသပြည်သူတွေအသက်ဆုံးရှုံးရတဲ့ထဲသွင်းကြေညာခြင်းမပြုဘဲတစ်ဖက်အတိုင်းဝန်းကဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်တွေကိုထွက်ပြေးသွားရောက်ခိုလုံနေတဲ့ကိစ္စကိုပဲအလေးပေးဖော်ပြနေတာရှိပါတယ်ဒီလိုအချို့နိုင်ငံတကာမီဒီယာတွေကတစ်ဖက်ဆောင်နေရေးသားထုတ်လွှင့်နေတာကိုမဖြစ်သင့်ဘူးလို့လည်းထင်ပါတယ်ကျွန်တော်တို့အစိုးရအနေနဲ့နိုင်ငံတကာသတင်းအဖွဲ့တွေကိုအချို့သောနေရာတွေကိုသွားလာခွင့်ပေးထားခဲ့တာကိုလည်းအသိပဲဖြစ်ပါတယ်လှုပ်ဆောင်ပေးရမှာကတော့သတင်းအချက်လက်တွေအမှန်တရားဖြန့်ဝေပေးဖို့ဖြစ်ပါတယ်ဒါပေမဲ့အချို့တစ်ဖက်ဆောင်တဲ့သတင်းတွေကလက်ရှိအခြေအနေကိုပုံမူဆိုးရွားစေပြီးတချို့ဟာအချမ်းပဲအုပ်စုကိုအားပေးထောက်ခံတဲ့သဘောတရားတွေတော့ပါနေတာကိုဝန်းနေစရာဖြစ်တွေ့မြင်ရတယ်ဒါကြောင့်လည်းနိုင်ငံတော်အဲ့အတိုင်းအမင်းခံယုံသတင်းထုတ်ပြန်ရေးကော်မတီအနေနဲ့အချမ်းပဲအုပ်စုကိုထောက်ခံအားပေးခြင်းမီဒီယာတွေကတစ်ဆင့်ထောက်ခံရေးသားခြင်းတွေတွေ့ရှိပါကအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမယ်လို့လည်းအသိပေးကြေညာထားပြီးဖြစ်ပါတယ်။သတင်းမီဒီယာတွေမှာဖော်ပြထားတာတွေကအခြားနိုင်ငံတွေမှာဖြစ်ပျက်တဲ့ကိစ္စတွေကိုဖိုတိုရှော့လုပ်ပြီးတော့တင်ပြထားတဲ့အတွေ့အချို့ဖတ်တဲ့လူတွေကတကယ်ပဲမြန်မာနိုင်ငံမှာအဲ့ဒီလိုအခြေအနေအဆိုးတွေကြုံကြိုက်နေပြီလို့တောင်ထင်နေရတဲ့တစ်ဖက်သားအရေးသားမျိုးတွေလည်းတွေ့ရပါတယ်အနည်းကဆိုဥပပါနေနဲ့ဆိုရင်ကျွန်တော်တို့ကုလသမဂ္ဂကအထူးအစီရင်ခံစာတင်သွင်းသူဆိုရင်အစီရင်ခံစာထဲမှာထည့်သွင်းဖော်ပြထားခြင်းဟာတစ်ဖက်သက်တော်တော်ကြီးကိုဖော်ပြထားခြင်းဖြစ်တဲ့အတွက်ကုလသမဂ္ဂရဲ့ပရိညင်နဲ့ဖီလာဆန့်ကျင်နေတယ်လို့တောင်မှကျွန်တော်တို့ကပြောနိုင်ပါသေးတယ်အခုလိုနိုင်ငံအတွင်းနှစ်ဖက်အပိုင်းဝိုင်းအကြယုံကြည်မှုတည်ဆောက်မှုလိုအပ်တဲ့အရေးကြီးနေတဲ့အချိန်မှာအခုလိုအကြမ်းဖက်မှုတွေမဟုတ်မှန်သတင်းအချက်အလက်တွေကစင့်အမုန်းတရားတွေကိုပုံမူဖြစ်လာမယ်ဆိုရင်ကျွန်တော်တို့မျှော်လင့်နေတဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ဖို့ဆိုတဲ့ပန်းနိုင်ကိုရောက်ဖို့ဝေးမှာဖြစ်ပါတယ်။ဒါကြောင့်လည်းပြည်တွင်းနိုင်ငံတကာသတင်းမီဒီယာတွေကိုပြည်သူတွေစီသတင်းအမှန်အထောက်ထားအပြည့်စုံတဲ့အချက်အလက်တွေကိုပေးအပ်သွားဖို့တိုက်တွန်းလိုပါတယ်။အခုဆိုရင်အစိုးရအနေနဲ့နိုင်ငံပိုင်မီဒီယာတွေကရောခင်မီနီးပညာဖြစ်တဲ့ Facebook website တွေPage Twitter စာမျက်နှာတွေမှာလည်းသတင်းအမှန်တွေကိုအချိန်နဲ့တပြေးညီတင်ပြီးထုတ်လွှင့်နေတာရှိတဲ့အတွက်ကြောင့်အားလုံးအနေနဲ့အပိုင်ဝန်းတစ်ခုရဲ့သတင်းတွေကိုပဲမျက်စိမိတ်မယုံပဲတစ်ဖက်စလုံးရဲ့သတင်းတွေကိုချင့်ချိန်ပြီးယုံကြည်ခြင်းပါတယ်။ကမ္ဘာပြည်သူတွေအနေနဲ့သတင်းအမှန်တွေကိုရရှိစေလိုဖြစ်ပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့တပတ်တလန်းကနေသတင်းအမှန်တွေအဖြစ်မှန်တွေကိုပြောပြခြင်းလို့အခုလိုဥမောင်မောင်ရဲ့သတင်းအင်တာဗျူးကနေတစ်ဆင့်ဖြည့်ကြားနေခြင်းလည်းဖြစ်ပါတယ်။
ဟုတ်ကဲ့နောက်တစ်ခုကဒီမြန်မာပြည်ထောင်စုဝန်ကြီးဌာနကရဲမှုချုပ်ဦးဝင်းထွန်းကဩဂုတ်လ29ရက်နေ့ကနိုင်ငံတကာသံအမတ်တွေကိုရှင်းပြတဲ့အခါမှာ ဒီအကြမ်းဖက်တိုက်ခိုက်မှုများကို Saudi Arabia နဲ့ UAE ကမှရှိတဲ့အဖွဲ့တချို့ကငွေချေးထောက်ပံ့ကြီးကြပ်ကြိုးကင်နေတယ်လို့ပြောသွားပါတယ်မြန်မာအစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့ Saudi Arabia နဲ့ UAE အစိုးရတွေကိုဒီအဖွဲ့တွေကိုတရားဝင်အရေးယူပွဲဖို့ပြောဆိုတာတွေရောရှိပါလား
အခုလောလောဆယ်အချိန်မှာကျွန်တော်ပြောကြားလိုတာကတော့2016ခုနှစ်နှစ်ကုန်ပိုင်းကဖြစ်ပွားခဲ့တဲ့ကိစ္စတွေယခုဖြစ်ပွားတဲ့ကိစ္စတွေအကြမ်းဖက်မှုဖြစ်စဉ်တွေဟာကိုယ်ယခင်ဖြစ်စဉ်တွေနဲ့မတူခွဲပြားခြားနားနေပါတယ်နိုင်ငံတဝန်းလုံးအနေနဲ့ပြပကိုပြန့်နှံ့ထိခိုက်နိုင်တဲ့အကြမ်းဖက်တိုက်ခိုက်မှုအစဉ်ကိုစောင့်နေပါတယ်အချိန်နဲ့အချိန်ကာရွေးချယ်မှုတွေကအကွက်ကြကြအပြင်အသုံးပြုတဲ့လက်နက်ပစ္စည်းတွေရာလည်းအဆင့်မီအင်အားကြီးစစ်လက်နက်တွေဖြစ်နေတာကိုလည်းတချို့နေရာတွေမှာတွေ့ရှိရတယ်အစိုးရတပ်ဖွဲ့တွေအနေနဲ့ကလည်းသူတို့ရဲ့လက်နက်တွေကိုသိမ်းဆည်းထားရှိထားတာရပါတယ်ဒါတွေကိုကြည့်ရင်သူတို့အနေနဲ့ဘယ်အဖွဲ့အစည်းကထောက်ပံ့မှုမရရှိဘူးသူတို့နောက်ကွယ်ရာမှာကြိုးကင်နေတဲ့အဖွဲ့အစည်းမရှိဘူးဆိုတာတော့ဖြစ်နိုင်ခြင်းမရှိပါဘူး2016ခုနှစ်အောက်တိုဘာလအတွင်းကဖြစ်ပွားခဲ့တဲ့အဖြစ်အပျက်တွေကိုကြည့်မယ်ဆိုရင်လည်းဒီအကြမ်းဖက်မှုတွေနောက်ကွယ်ကကြိုးကင်နေတဲ့အဖွဲ့အစည်းတွေရှိမယ်ဆိုတာထင်ရှားပါတယ်နောက်ကွယ်ကအဖွဲ့တွေရဲ့လက်နက်အကူအညီအထောက်ပံ့တွေကတစ်ဆင့်ရဲစခန်း၃ခုကိုတိုက်ခိုက်ခဲ့တာကုလသမဂ္ဂအထွေထွေညီလာခံကျင်းပမဲ့အချိန်နဲ့တိုက်ဆိုင်စီစဉ်ခဲ့တာအခုလိုဝိဇာကိုဗီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အပြည့်အစုံခံစားထွက်ပေါ်ပြီးတဲ့နောက်မှာအကြမ်းဖက်မှုတွေဆောင်ရွက်ခဲ့တာစတဲ့အချက်တွေကိုကြည့်မယ်ဆိုရင်အခွင့်အကြေးစီမံဆောင်ရွက်ထားမှုရှိနေတာကိုတွေ့မြင်ရမှာဖြစ်တယ်။ဒီလိုအခွင့်အကြေးစီမံမှုတွေနဲ့ကြိုတင်ပြည်စီမှုတွေနဲ့လူနဲ့လက်နက်နဲ့အင်အားတွေကိုကြည့်မယ်ဆိုရင်နောက်ွယ်ကနေပြီးတော့ကြိုးပမ်းဆောင်ရွက်နေတဲ့အဖွဲ့အစည်းတစ်ခုရှိမယ်ဆိုတာသိတာထင်ရှားပါတယ်။အခုလောလောဆယ်ကျွန်တော်တို့အစိုးရအနေနဲ့နယ်မြေတည်တံ့ငြိမ်းချမ်းအောင်အကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်အောင်ထွက်ပြေးတင်းချောင်နေတဲ့ဒေသခံပြည်သူတွေရဲ့ဘဝအဆင်ပြေအောင်ဦးဆောင်ဆောင်ရွက်သွားဖို့ရှိပါတယ်။နောက်ပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေကိုစန့်ကျင်တဲ့နိုင်ငံတစ်ခုဖြစ်တာနဲ့အညီရေရှည်စီမံကိန်းတွေကိုလည်းချမှတ်ပြီးတော့နောက်ွယ်ကအဖွဲ့အစည်းတွေကိုလည်းဖော်ထုတ်ပြီးတော့အပြုသဘောဆောင်တဲ့ဖြည့်ဆည်းမှုတွေဆောင်ရွက်သွားမှာဖြစ်ပါတယ်။အခုနောက်တော့ဥပမာမေးတဲ့ခြားနိုင်ငံအစိုးရတွေနဲ့ပတ်သက်လို့ဆောင်ရွက်စရာရှိတာကတော့ကျွန်တော်တို့ထားတာကြိုးကန်နေပြီးတော့ဆောင်ရွက်စရာတွေရှိတာတွေကိုဆောင်ရွက်ပါလိမ့်မယ်။ဘယ်နိုင်ငံမဆိုဒီချိန်ကမှတော့အကြမ်းဖက်မှုတွေကိုမလိုလားသူမှန်သမျှဟာကျွန်တော်တို့နိုင်ငံအစိုးရနဲ့ပူးပေါင်းပြီးတော့တိုက်ပြတ်ဆောင်ရွက်ရသွားရမယ်ကိစ္စဖြစ်တယ်လို့တော့အမှတ်တည်ဖော်ပြလိုပါတယ်
။နောက်တစ်ခုကဒီတန်တမန်တွေကိုပြည်ထရေးဌာနပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကဒီချမ်းဖက်မှုနောက်မှာ NGO နဲ့ RNGO တချို့ပါဝင်လာတွေ့ရတယ်လို့ပြောပါတယ်။ဒီအဖွဲ့တွေကပေးထားတဲ့တံပိုက်လုံးတွေ၊အမိုနီယာဓာတ်မြေဩဇာတွေရောက်နေပြီးဓာတ်တွေနဲ့လက်လုံမိုင်းတွေ၊လက်လုံရန်တွေလှုပ်တိုက်ခိုက်နေတယ်လို့ဆိုပါတယ်။အဲ့တော့ဒီ NGO နဲ့ RNGO တို့ရဲ့အဖွဲ့နာမည်တွေကိုအတိအကျထုတ်ဖော်ပြီးနိုင်ငံကနေထွက်ခွာသွားခိုင်းဖို့အစီအစဉ်တွေကရှိပါလား
။ဒါကတော့ကျွန်တော်တို့တွေလူသားချင်းစာနာထောက်ထားမှုအကူအညီအထောက်ပံ့အချို့ပစ္စည်းတွေကတော့အချမ်းဖက်သမားတွေရဲ့စီးရီးလေ့ကျင့်ရာတွေရဲ့စခန်းတွေမှာစည်ချတဲ့နေရာတွေမှာရောက်ရှိနေတာတွေကတော့တွေ့ရှိတာတော့ဒါပဂရိမြေပြင်အခြေအနေအစ်စ်အမှန်ပါပဲအဲ့တော့အဲ့ဒါများတကယ်လို့မှန်ခဲ့ရင်တော့ဒီထောက်ပံ့ရေးကိစ္စတွေဆိုတာကတော့အဖြေရတမျိုးဖြစ်ပါလိမ့်မယ်အထောက်ပံ့ပစ္စည်းတွေကဒုက္ခသည်စခန်းကနေပြီးတော့အချမ်းဖက်တဲ့အဖွဲ့အစည်းတွေကိုနှီးမျိုးစုံနဲ့ရောက်သွားတာလေဖြစ်နိုင်ပါတယ်ဒါကြောင့်လို့လေအခုလိုတလွဲအသုံးပြုမှုတွေမဖြစ်ပွားစေဖို့ဒီလိုအထောက်ပံ့ပစ္စည်းတွေကိုအချမ်းဖက်အဖွဲ့ပစ္စည်းတွေကိုမရောက်ရှိစေဖို့အစိုးရအနေနဲ့ခင်းကြီးဆောင်ရွက်သွားတာတွေလည်းရှိပါတယ် INGO တွေ NGO တွေပူးပေါင်းပါဝင်ပတ်သက်မှုဆိုတာကတော့လေကျွန်တော်တို့ထုတ်ပြန်ထားပြီးတဲ့အတိုင်းပဲအချမ်းဖက်အဖွဲ့အစည်းများကိုတွေ့ဝိုက်တွေ့တော်၎င်းတိုက်ရိုက်တော်၎င်းပူးပေါင်းကူညီဆောင်ရွက်မဲ့အခြေအနေမျိုးများရှိရင်တော့ကျွန်တော်တို့အနေနဲ့လေလိုအပ်သောအရေးယူဆောင်ရွက်မှုများကိုဆောင်ရွက်သွားမှာဖြစ်ပါတယ်လို့ပြောကြလိုပါတယ်
။နောက်တစ်ခုကဒီသာသနာနဲ့ယဉ်ကျေးမှုဝင်ကြီးသူရဦးအောင်ကိုကအခုပြဿနာကို short တွက်လို့မရချောင်းနဲ့နောက်ပိုင်းမှာ IS စစ်သွေးကြွတွေပါဝင်နိုင်တဲ့အန္တရာယ်ရှိတယ်လို့ပြောထားပါတယ်။ဒါနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ကြိုတင်ပြီးဗားရီကာဝယ်ဖို့ပြင်ဆင်ထားတာရှိပါလေ။အ
ဲဒီရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဖြစ်နေတဲ့ကိစ္စကတော့ကျွန်တော်တို့နိုင်ငံတော်အစိုးရအနေနဲ့ဒါတင်းငယ်လာတဲ့ကိစ္စမဟုတ်ဘူးကျွန်တော်တို့အင်မတန်ကြီးကျယ်လာတဲ့ကိစ္စတစ်ခုဆိုတာလက်ခံထားပြီးဖြစ်ပါတယ်လက်ရှိအခြေအနေမှာတော့အားလုံးသိတဲ့အတိုင်းပဲအကြမ်းဖက်မှုဟာနိုင်ငံတကာနိုင်ငံချင်းစီအတွက်သာမကဘဲနဲ့ဒေသတွင်းနိုင်ငံတကာကိုပါချင်းချောက်နေတဲ့ ကိစ္စဖြစ်ပါတယ်ကုလသမဂ္ဂအကောင့်ထဲပေါ်ဆောင်လျက်ရှိတဲ့ကမ္ဘာလုံးဆိုင်ရာငင်းချမ်းရေးပြပြအောင်လုပ်နေတဲ့အန္တရာယ်တစ်ခုဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့လည်းပဲအကြမ်းဖက်မှုတိုက်ခိုက်ရေးကိုနှစ်နိုင်ငံချင်းစီတာမကအာဆီယံအပါအဝင်ဒေသအတွင်းအဖွဲ့အစည်းတွေနဲ့နိုင်ငံကအဖွဲ့အစည်းတွေနဲ့ပူးပေါင်းတိုက်ဖြတ်ဆောင်ရွက်လျက်ရှိပါတယ်တစ်ဖက်မှာလည်းမြန်မာနိုင်ငံအနေနဲ့အကြမ်းဖက်တိုက်ခိုက်မှုကိုရေးချီစီမံကိန်းတွေလုပ်ငန်းစီမံကိန်းတွေစနစ်ကျဆောင်ရွက်သွားနိုင်ဖို့အာဆီယံဒေသအတွင်းနိုင်ငံများအခြားနိုင်ငံများနဲ့ပူးပေါင်းဆောင်ရွက်ပြီးညှိနှိုင်းဆောင်ရွက်နေလေရှိပါတယ်လက်ရှိမှာမြန်မာနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံတို့အကြမ်းဖက်မှုတိုက်ဖြက်ရေးဆိုင်ရာစကားဝိုင်းဆွေးနွေးပွဲတွေကိုလည်းပြုလုပ်နေရှိပြီးတော့နှစ်နိုင်ငံအဆင့်ဒေသတွင်းအဆင့်နိုင်ငံတကာအဆင့်မှာပူးပေါင်းဆောင်ရွက်မှုများပြုလုပ်သွားဖို့ဆောင်ရွက်လျက်ရှိပါတယ်တိုက်ဖြက်မှုတွေကဆက်လက်ပြောလည်ခြင်းပါသေးတယ
်ဟုတ်ကဲ့
ဒီကိစ္စက short track လို့မရဘူးဆိုတဲ့အကြောင်းလေးပြောခြင်းလို့ပါအကြမ်းဖက်တိုက်ခိုက်မှုတွေကတခုနဲ့တခုဆက်ဆက်မှုရှိနေတတ်တယ်။ဒါကြောင့်မို့လို့လေပြည်တွင်းအကြမ်းဖက်မှုတွေကိုလည်း short track လို့မရရမှာမဟုတ်ပါဘူး။မြန်မာနိုင်ငံအစိုးရအနေနဲ့အကြမ်းဖက်တိုက်ဖြတ်မှုကိုနိုင်ငံရဲ့မူဝါဒတစ်ခုဖြစ်ခံယူထားတဲ့အတွက်အခုနကျွန်တော်တင်ပြသလိုပဲဒေသတွင်းနိုင်ငံတွေကမ္ဘာနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့တိုက်ခိုက်သွားမှာဖြစ်ပါတယ်။နောက်မှလည်းအဆိုပါပူးပေါင်းဆောင်ရွက်မှုတွေမှာတစ်ဆင့်ရေးရှိအကောင့်ထဲပေါ်ဆောင်ရွက်မှုများကိုပြုလုပ်သွားမှာဖြစ်တယ်လို့ဖြေကြားလိုပါတယ်။
ရခိုင်နဲ့ကျွန်တော်တို့ဒီဒိုင်းနက်ခေါ်မျိုးတိုင်းသားဒုက္ခသည်တွေကိုရောအခုချိန်မှာအစိုးရကဘာတွေကူညီလှုပ်ဆောင်ပေးနေပါလဲ။နောက်ဒီအာဆာခေါ်တဲ့အချမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ပိတ်မိနေတဲ့တိုင်းသားတွေအတွက်ကိုဘာတွေလှုပ်ဆောင်ပေးနေပါလဲ
။အခုလက်ရှိဖြစ်ပွားနေတဲ့အချမ်းဖက်မှုတွေကြောင့်မောင်တော်ကနိုင်ငံဝန်ထမ်းများနဲ့ပြည်သူများကိုကျွန်တော်တို့လူကြုံရေးတပ်ဖွဲ့ဝင်တွေကဥဆောင်ပြီးတော့ဘေးကင်းလူကြုံရာစုရများကိုပို့ဆောင်ပေးလျက်ရှိပါတယ်။ဒီနေရာမှာအခက်အခဲတွေအများကြီးနဲ့လဲကြုံနေရပါတယ်။အစိုးရအနေနဲ့မောင်တော်ကိုသွားပြီးအထောက်ပံ့တွေပြုလုပ်ဖို့အတွက်သွားတဲ့အချိန်မှာဒီအကြမ်းဖက်သမားတွေကမိုင်းထောင်တာတို့တံတားတွေကိုဖျက်ဆီးထားတာတို့ရှိတဲ့အတွက်သွားရေးလာရေးအခက်အခဲတွေလဲကြုံခဲ့ရပါတယ်။ဒါကြောင့်အဲ့ဒီဒေသတွေကိုကျွန်တော်ရဟတ်ရည်နေတဲ့သွားရပါတယ်။လက်တလောလူအပ်တဲ့ရိတ်ခါတွေဆိုကြပါစို့စံပြုံငချောက်ပမုတ်ချောက်ကျဲဥခောက်ဆဲတွေကိုထောက်ပံ့ပေးနေရတာရှိတယ်။ဒါအပြင်မောင်တော်ကနေပြီးတော့စစ်တွေကိုထွက်ပြေးလာရတယ်ကျွန်တော်တို့ဒေသခံဒုက္ခသည်တွေလည်းစေဝါအစားအသောက်နဲ့ကျန်းမာရေးအထောက်ပံ့နေတော့ပေးနေတာရှိပါတယ်လောလောဆယ်ပူးစည်းတောင်ဆေးရုံမှာအကြမ်းဖက်တိုက်ခိုက်မှုကြောင့်ဒဏ်ရာရရှိတဲ့လူသားတွေရှိပါတယ်ပူးစည်းတောင်ကနေပြီးတော့အေးစီဒီခုံကြီးချောင်းစုရမှာတိုင်းရင်းသားအများအပြားရောက်ရှိနေပါတယ်မောင်တော်ဘက်ကအထက်တန်းချောင်းများမှာနေကန်လူဦးရေ1400လောက်နဲ့ဟိန္ဒူလူများစု1000လောက်လည်းရှိနေပါတယ်တောင်ပဇာဘက်မှာဆိုရင်စုရဘက်မှာထွက်ပြေးတင်းချောင်းနေရတဲ့လူ600ကျောက်ရှိပါတယ်။ဝန်တန်းကလည်း30လောက်ရှိပြီးတော့ကျိန်ချောင်းစုရမှာတင်းချောင်းလာသူ200လောက်နဲ့ဝန်တန်း80ကျောက်လောက်ရှိပါတယ်။အားလုံးအတွက်တော့လောလောဆယ်လူအပ်သောစားနပ်ရိက္ခာများကိုလည်းထောက်ပံ့တားပေးပြီးဖြစ်ပါတယ်။ဒါအပြင်လူမှုဝန်ထမ်းနဲ့ကယ်ဆယ်ရေးနဲ့ပြည်လဲနေရာချတာရေးဝန်ကြီးဌာနကပြည်အောင်စုဝန်ကြီးနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်တို့ကလည်း25ရက်နေ့ဩဂုတ်လတုန်းကနေရက်ကိုစွန့်ခွာထွက်ပြေးလာရတဲ့ဒေသခံပြည်သူတွေကိုယ်တိုင်သွားရောက်ပြီးကူညီထောက်ပံ့မှုတွေလည်းပေးနေတာရှိပါတယ်။လူနာတွေကိုပို့ဆောင်ပေးတဲ့အတွက်လိုအပ်တဲ့စီမံချက်တွေကိုပြုလုပ်ထားပြီးဖြစ်တယ်လို့ဘူးဒီတောင်မောင်တော်မြို့တွေမှာရှိတဲ့ဆေးရုံအပြင်ကျေးလက်မှာရှိတဲ့ဆေးရုံဆေးကန်းတွေမှာလည်းဆေးဝါးတွေအပြည့်အဝထောက်ပံ့ပေးထားတာရှိပါတယ်။စားနပ်ရိက္ခာအလုံးလောက်ရရှိဖို့လည်းအစိုးရနဲ့ပြည်နယ်အစိုးရပူးပေါင်းဆောင်ရွက်နေတာရှိပါတယ်။လူကြုံရင်းနဲ့ပတ်သက်ပြီးစိုးရိမ်ကြောက်ကြမှုမရှိအောင်လည်းအစိုးရကအစွမ်းကုန်ဆောင်ရွက်ပေးနေတဲ့ရှိပါတယ်။နေမည်လုံခြုံရေးအတွက်လည်းလုံခြုံရေးတပ်ဖွဲ့များနဲ့တပ်မတော်ကဝိုင်းဝန်းအင်အားဖြည့်ဆည်းပေးပါတယ်။ကူညီပေးရတဲ့ဆိုရင်ပရာဟိတလုပ်ငန်းလူမှုရေးအဖွဲ့အစည်းများဖြစ်တဲ့ဥဝေလူကျော်တို့ဥကျော်သူတို့ကလည်းအထောက်ပံ့ပစ္စည်းများသွားရောက်ကူညီဆောင်ရွက်ပေးနေတာရှိတယ်လို့ဖြေကြားလိုပါတယ်။